ယခိုင်ရေးကံကြွယ်နေပုံနဲ့ပတ်သက်လို့မြန်မာအစိုးရကိုနော်ဝေအစိုးရကဖိအားပေးပြောဆိုဖို့ဗိုလ်ထုနေကအော့စလိုမြို့မှာဆန္ဒပြတောင်းဆိုကြပါတယ်ဆန္ဒပြသူတွေဟာတစ်ဖက်သက်သတင်းတွေပေါ်အခြေခံပြောဆိုနေတာကြောင့်နော်ဝေသတင်းဌာနတွေကိုသတင်းအချက်အလက်တချို့ရှင်းပြခဲ့ရကြောင်းတံပြန်ဆန္ဒထုတ်ဖော်သူတွေကပြောပါတယ်အလားတူဂျပန်နိုင်ငံမှာလည်းရိုဟင်ဂျာဒီမြန်မာနိုင်ငံသားမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့ဆန္ဒပြခဲ့ကြပါတယ်ဒီအကြောင်းကိုနားဆင်ရမှာပါနော်ဝေနိုင်ငံအော့စလိုမြို့ကပါလီမန်အရှိမှာသူတို့ကိုသူတို့ရိုဟင်ဂျာလို့တတ်မှတ်ထားသူတချို့နဲ့အတူဘင်္ဂလားဒေ့ရှ်ပါကစ္စတန်နိုင်ငံသားတွေနောက်ပြီးသူတို့ကိုဆန္ဒကြတဲ့နော်ဝေနိုင်ငံသားတွေပါစုစုပေါင်းလူ400ကျော်500နီးပါးဆန္ဒပြခဲ့ကြတာပါအဲ့ဒီဆန္ဒပြပွဲအတွင်းရခိုင်အရေးကိစ္စကင်တွေပုံနဲ့ပတ်သက်လို့မြန်မာအစိုးရကိုနော်ဝေအစိုးရကဖိအားပေးပြောဆိုဖို့ဗိုလ်ထုနဲ့အော့စလိုမြို့မှာဆန္ဒပြသူတွေကတောင်းဆိုလိုက်ကြပါတယ်။ရခိုင်ဒေသကထောင်ပေါင်းချီတဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားအောင်ဒေါ်ဆန်းစုကြည်နဲ့စစ်တပ်ကလုပ်နေတာဖြစ်တယ်လို့ရိုဟင်ဂျာမွတ်စလင်တူဦးဖြစ်တဲ့ဟူစိန်ကဆန္ဒပြပွဲအတွင်းပြောသွားပါတယ
်
ဒီကံပြင်းနယ်မှာရှိတဲ့ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုကျွလွန်နေတဲ့ကိစ္စကိုတောင်ဆန်းစုကြည်နဲ့စစ်တပ်ရဲ့သဘောဆန္ဒတွေအရလှုပ်ဆောင်နေကြတာဖြစ်ပါလေ။လက်ရှိကျွန်တော်တို့တွေခံစားနေရတာကိုတောင်ဆန်းစုကြည်ကလစ်လျူရှုပြီးပြည့်ရဲ့ပြုတ်လို့ဖြစ်နေပါလေ။အဲ့ဒီဆန္ဒပြပွဲမှာနော်ဝေနိုင်ငံသားတွေကိုလက်ကမ်းကြော်ညာဝေငှခဲ့ပြီးအဲ့ဒီစာထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအတွက်ကူညီထောက်ပံ့မှုတွေပေးကြဖို့တောင်းခံထားပါလေ။အော့စလိုကဆန္ဒပြသူတွေဟာတစ်ဖက်သက်သတင်းတွေပေါ်အခြေခံပြီးဟောပြောနေတာကြောင့်သူအနေနဲ့နော်ဝေသတင်းဌာနတွေကိုရှင်းပြခဲ့ရကြောင်းတံပြန်ဆန္ဒထုတ်ဖို့သူတူဖြစ်တဲ့နန်းကြည်အေးကပြောပါတယ်
။ဒါမဲ့သူတို့ပြောတာကလူစီတန်းငါးတန်းကျော်သက်ခံထိပ်သွားပြီးနောက်ထွက်ပြေးတာကလည်းအရင်ကစိန်နဲ့သုံးလုံးဝင်ချင်မှာပဲဆိုတယ်။နောက်ပြီးတော့သူတို့ဒီဂလီရေပဲသက်ခံရတယ်လို့ပဲသူတို့ကပြောတယ်။ဒီတော့ဘာသာတွေကစတယ်လို့ပဲသူတို့ပြောတယ်။သူတို့ကြီးပဲမဟုတ်ဘူးဆိုပြီးခဏကကျမတို့တိုင်းတိုင်းရဲ့ခံလေးတက္ကရာနောက်ပြီးတော့အဒီမှာရှိတဲ့ဟိန္ဒူတွေပဲတခြားတိုင်းသားတွေပဲလေရေရွဆက်ကပြခံရတယ်သူတို့တောင်းတဲ့စကားဒီဂျီနိုဆိုက်ဆိုလို့ရှိရင်တကယ်လို့ဂျီနိုဆိုက်လုပ်တဲ့ဆိုလို့ရှိရင်ရောက်ပေါင်းစုံရေချော့ပြီးသွားနိုင်လောက်တဲ့အဆင့်မရှိလောက်တဲ့မျိုးတုံးသက်ဖြတ်တယ်ဆိုလို့ရှိရင်အခုတော့မျိုးတုံးသွားပြီသူတို့ပြောင်းမှကိုဆန်တော့မှာမဟုတ်တကယ်တကယ်တခြားဖြတ်ကြတော့မယ်ဆိုလို့ရှိရင
်အလားတူဂျပန်နိုင်ငံမှာလည်းရိုဟင်ဂျာတွေမြန်မာနိုင်ငံသားများမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့ဗိုလ်ထုနေကတိုကျိုမြို့မှာရှိတဲ့ကုလသမဂ္ဂရုံးရှိမှာဆန္ဒပြခဲ့ကြောင်းဆန္ဒပြပွဲမှာဦးဆောင်သူဦးတန်းစွေကပြောပါတယ်
။နံပါတ်1ကတော့ဒီရိုဟင်ဂျာတွေပြည်တော်စုမြန်မာနိုင်ငံသားမဟုတ်ဆိုတဲ့အကြောင်းနဲ့နံပါတ်2ကဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုပြည်ပထောက်ခံပါသည်ဆိုတယ်။နံပါတ်3ကတော့ဒီအတန်းဖက်ဒုကျော်တက်ခိုက်မှုတွေရပ်ဆိုင်ပါဆိုတဲ့ရေရေ3ခုနဲ့ကျွန်တော်ကုလသမဂ္ဂမှာဆက်ပြီးဆန္ဒပြပါတယ်။အခုပြောရမှာဖြစ်နေတဲ့ဥစ္စာကဟိုဘာသာရေးလူမျိုးရေးပြဿနာမဟုတ်ဘူးကျွန်တော်တို့နိုင်ငံကိုကျန်းသက်ကျူးကျော်ဝင်ရောက်လာတဲ့ဒီဘင်္ဂါလီကြီးကနေစတဲ့ပြဿနာဖြစ်နေတာအဲသူတို့တွေကနေပြီးတော့ဒီနိုင်ငံမှာနေထိုင်ဝင်လူရင်းသားရဲ့နိုင်ငံသားဖြစ်လူရင်းသားတိုင်းသားဖြစ်လူရင်းနေရှိတဲ့ရစ်တွေနဲ့အစိုးရတက်ကိုတပေါင်းစုံနဲ့ပြီးတော့ပြစ်ဆုပြီးတော့ကြံစည်လုပ်ဆောင်နေတာမြင်တဲ့တွေ့ကြုံမှုကျွန်တော်ကနေပြီးဝင်ကြပြီးတို့ဒီနိုင်ငံကမဟုတ်ပါဆိုတဲ့ခေါင်းဆောင်ကျွန်တော်ကူစားပေးလို့ဝင်ဖြစ်ပါတယ်
ဒီကံအရေးကိုမြန်မာအစိုးရကကင်တွေရမှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ပွဲရှိနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာယစ်ရာယက်အယ်ဟူစိန်ကပြီးခဲ့တဲ့တနင်္လာနေ့ကကုလသမဂ္ဂညီလာခံတစ်ခုမှာဆွဆဲပြောဆိုခဲ့တာပါ။အောက်တိုဘာ25ရက်နေ့ကမောင်နှောဘူးတီတောင်ရသိတောင်ဒေသတွေကရဲကင်းစခန်း30ကို ARSA အကြမ်းဖက်အုပ်စုကဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်မြန်မာလူမျိုးရေးတပ်တွေရဲ့နေမြေရှင်းလင်းရေးကြောင့်အခုချိန်ထိဒေသခံမွတ်စလင်၄သိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေရတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေကြပါတယ်ခင်ဗျာ